မြန်မာနိုင်ငံမှာကိုဗစ်ကာယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကိုမကြသေးခင်လားတွေကဆလာရှော့ပေါ်ပြီးခဲ့တာကြောင့်အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေပြန်လည်စတင်မှုပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါကယောဂါကာလယာယီရနာထားခဲ့တာကြောင့်ထိခိုက်မှုတွေကြုံခဲ့ရတဲ့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေပြန်လည်စတင်နိုင်မှုတာဝန်ရှိသူတွေစီစဉ်နေတာဖြစ်ပါတယ်။လုပ်ငန်းတွေပြန်လည်စတင်ရမှာကယောဂါကြောင့်ပြောင်းလဲလာတဲ့စီးပွားရေးပုံစံနဲ့ကိုက်ညီအောင်ပြင်ဆင်နေတယ်လို့လည်းအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းကော်မတီအဖွဲ့ဝင်ဒေါက်တာအောင်သိန်းကပြောပါတယ်။
အဓိကတော့နောက်ပိုင်းမှာဒီ digital စီးပွားရေးကိုပိုအားပေးဖို့နေရာတွေကိုပို့ပြီးတော့ဆောင်ရွက်ဖို့ဒီလမ်းကြောင်းပေါ်ပဲရောက်လာကြမှာလေအခုလည်းဒီကိုဗစ်ကာလမှာ online ကတော်တော်လေးခက်စားလာတော့နောက်ပိုင်းကဒီ digital ဘက်ကိုလူတွေကတော်တော် SME ရဲ့ transformation ပေါ့ကူပြောင်းမှုကိုလုပ်လာအောင်နိုင်ငံတော်ကလည်းဒီ plan ထဲမှာအဲ့ဒီအတွက်ကိုပံ့ပိုးကူညီမယ်အားပေးမယ်ဆိုတဲ့ plan တွေတော့ပါပါတယ်ဟုတ
်အစိုးရကခွင့်ပြုတာနဲ့လုပ်ငန်းတွေစတင်နိုင်မှုအတွက်ပြင်ဆင်ထားတယ်ဆိုပေမဲ့နိုင်ငံလူကြီးတွေထောက်ဝဲကြော်လောက်ကိုဗစ်ကာဝန်ဆေးထိုးနှံပြီးမှသာလုပ်ငန်းတွေပတ်ဖို့ဖြစ်နိုင်တယ်လို့လည်းဒေါက်တာအောင်သိန်းကပြောပါတယ်အစိုးရအနေနဲ့လုပ်ငန်းတွေလည်ပတ်ဖို့နဲ့ဝန်ထမ်းလာစာပေးဖို့ပထမပိုင်းမှာချင်းငွေထုတ်ပေးခဲ့ပြီးထိခိုက်သွားတဲ့လုပ်ငန်းတွေစီးပွားရေးပြန်လည်နှလန်ထူလာနိုင်အောင်ရေလိုရေရှိစီမံကိန်းတွေဆောင်ရွက်ပေးဖို့ရှိတယ်လို့လည်းပြောပါတယ်
။ခြုံငုံပြီးပြောရင် SME တွေကတော့သူ့ရဲ့သဘောတဘာဝအရာတော့ပြင်လဲပြောင်းလဲဖြစ်နေတယ်သူကဟိုထိခိုက်လွယ်တယ်ပေါ့နော်ပြင်လဲပြောင်းလဲဆိုတာကသူကဟိုအခက်အခဲအကျက်တဲကြုံလာလို့သူ့မှာအခွင့်အလမ်းပေါ်လာရင်လည်းလုပ်ငန်းကြီးတွေတော်များများဆန်းဆန်းသူကကြောင်းလဲပြီးဆောင်ရွက်နိုင်တယ်လို့ဟိုချက်ချင်းမတုံ့ပြန်နိုင်တဲ့လုပ်ငန်းတွေကလည်းဟိုထိခိုက်ပြီးတော့ရက်ဆဲသွားနိုင်တယ်ပေါ့နော်ဆိုတော့ SME ရဲ့သဘောတဘာဝကအဲ့ဒီလိုရှိတဲ့အတွက်ကြောင့်ဒီကာလမှာကျွန်တော်နိုင်ငံမှာအများစုရှိတဲ့ SME တွေကိုပို့ပြီးတော့ကြီးစုဆောင်လျှောက်ပေးဖို့လိုမယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ဟုတ်
မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကူးစက်မှုတွေကြောင့်တွာလာလှုပ်ရှားမှုတွေနဲ့လုပ်ငန်းတွေကိုရပ်ဆိုင်ထားဖို့ကန့်သတ်ချက်တွေကိုတော့ပြီးခဲ့တဲ့နှစ်ထဲမှာပဲပြန်လည်လျှော့ပုတ်ပြီးခဲ့တာပါ2020ပြည့်နှစ်နောက်ပိုင်းလာပြီးမှလုပ်ငန်းမဖို့ပင်လျှောက်ထားသူပုံမှန်အခြေအနေပြန်ရောက်လာတယ်လို့လည်းအသေးစားစက်မှုလက်မှုလုပ်ငန်းဦးစီးဌာနကလက်ထောက်အင်ဂျင်နီယာဦးရဲစော်ထွန်းကပြောပါတယ
်လောလောဆယ်တော့တင်နန်းတွေကတော့ဒီကိုဗစ်ကြောင့်ခဏရပ်ထားတာပေါ့ကျွန်တော်ကတော့အများနဲ့ဖွင့်တယ်ပတ်ပုံလုပ်ငန်းတစ်ခုပဲတတော်လုံးကတော့ဆောင်ရွက်ပေးသေးတယ်ကျွန်တော်တို့ဒီမှာလာတင်တဲ့လုပ်ငန်းတွေကတော့အများစုကတော့ဗောနော်ဒီ online မှာရောင်းတယ်ရောင်းတဲ့မှာသူကမှတ်ပုံလေးလုပ်ငန်းလုပ်ချင်တယ်ဆိုရင်ကျွန်တော်တို့ဒီလာလောက်တာတော့ရှိတယ
်မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းကကိုဗစ်ကာယောဂါကြောင့်ထိခိုက်ခဲ့ရပြီးပြီးခဲ့တဲ့နှစ်မှာပြည်ရင်းအသက်တင်ထုတ်လုပ်မှု GDP တန်ဖိုး 6.8% ခန့်လုံးရှိရကအခု 2019-2020 ဘဏ္ဍာနှစ်မှာတော့ 7.9% ခန့်လုံးထိကျဆင်းသွားတယ်လို့မြန်မာစီးပွားရေးခန့်မှန်းချက်အစီရင်ခံစားတဲ့ထုတ်ပြန်ရမှာကမ္ဘာ့ဘဏ်ကပြောဆိုထားပါတယ်မြန်မာနိုင်ငံမှာကာယောဂါကူးစက်မှုရောနေသွားပြီးအတွာလာအကန့်အသတ်တွေကိုဖြေလျှော့လိုက်ရင်တော့လာမယ့်2021မတ်လကစပြီးစီးပွားရေးပြန်လည်ထူလာနိုင်မယ်လို့ကမ္ဘာ့ဖန်ကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းပြည်ရင်းပြည်ပမှာကာယောဂါကြောင့်နောက်ဆက်တွဲကြုံတွေ့ရမယ့်အခြေအနေတွေမရေရာမတိကျသေးတာကြောင့်စီးပွားရေးချိန်ချောက်မှုတွေရှိနေစေဖြစ်တယ်လို့လည်းကမ္ဘာ့ဖန်ကသတိပေးထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။